တမ်ဘောကတရင်သမားတွေအပေါ်မှာတရားဆွဆူထားတဲ့အမှုတွေကိုဒီကနေ့ကြားနာစစ်ဆေးခဲ့ပါတယ်။ပုံမှန်66ဂါကြီးနဲ့ဆွဆူခံထားရတဲ့ The Voice Editor ဦးကျော်မင်းဆွေကိုရန်ကုန်ဗဟန်းမြို့နယ်တရားရုံးကအာမခံချက်ပေးခဲ့ပေမဲ့ပုံမှန်19မြင်းဆောင်1နဲ့ဆွဆူခံထားရတဲ့တရင်တောက်3ဦးကိုတော့ရှမ်းပြည်နယ်သီဘောတရားရုံးကအာမခံပယ်ချခဲ့ပါတယ်။တရင်မီဒီယာကောင်စီအဖွဲ့ဝင်တဦးကတော့တရင်တောက်တွေအားလုံးကိုအာမခံပေးတင်တယ်လို့ယုံကြည်ကြောင်းဆွဲဆိုထားတဲ့ပုံမှန်တွေကိုလည်းပြန်လည်ပြင်ဆင်သင့်တဲ့အကြောင်းသုံးသပ်ထားပါတယ်။တရင်အပြည့်စုံကို VOA မြန်မာပိုင်းတရင်တောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ The Voice Editor ဦးကျော်မင်းဆွေဟာကြည်တော်စုတစ္ဆာဆိုတဲ့ပြောစာကြောင့်တရားဆွဆူခံထားရတာဖြစ်တယ်လို့ DVP တရင်တောက်ဦးအေးနိုင်ကိုပြေဖုံးအောင်နဲ့အေယဝတီတရင်တောက်ကိုသိန်းစော်ကကိုလဝီဝင်ဟာပလောင်လက်နက်ကင်အဖွဲ့ရဲ့မွေးရစီဝါတိုက်ဖြတ်ရေးအခမ်းအနားကိုတရင်သွားယူခဲ့တာကြောင့်တက်မော်ကတရားစွဲဆိုထားတာဖြစ်ပါတယ်။ The Voice Editor ဦးကျော်မင်းဆွေကိုတော့ဗဟန်းတရားရုံးကစစ်တွေရေးဥပဒေပုံမှန်66ဂါကြီးအတွက်သိန်းနေရာတရင်မီဒီယာဥပဒေပုံမှန်25ခါကွေးအတွက်သိန်း20နဲ့ဒီကနေ့အာမခံပေးလိုက်တာဖြစ်ပါတယ်။ဦးကျော်မင်းဆွေကအာမခံနဲ့လွတ်မြောက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမှုပြီးဆုံးတဲ့အထိဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းပြောဆိုပါတယ်
။သူဆက်ဆွဲချက်ပေါ့နော်ဒီကဆက်ဆွဲချက်ကတော့ကျွန်တော်ကတည်းကရှိတယ်မရှိရဲ့လို့ရှိတယ်။ကျွန်တော်ဖြစ်တယ်မှာရှင်းတယ်။ဒါတော့ဒီဟာကိုကျွန်တော်တို့ကကျွန်တော်ထားတဲ့အာမဟုတ်တဲ့အတွက်သုံးသပ်နိုင်အောင်ဒါဥပဒေကြောင်းနဲ့ရင်ဆိုင်သွားဥပဒေကြောင်းနဲ့ရင်ဆိုင်နေဆွဲဆွဲချက်ဆိုတာကောင်းနေတော့ပါဘူး။ဆိုကြတယ်ဒါတော့ဒီကမှဒီရဲ့ဒီဟာစီရင်စနေရနောက်ပြန်လာတော့အားလုံးစဉ်းစားကြည့်တော့ကြည့်ကြအောင်ဘာသာစဉ်းစားနေလဲတွေ့နေတော့ကြားပါနော်ဒီကြောင့်ရားကြောင့်ကျွန်တော်တို့ကကျွန်တော်ဒီလူမျိုးပြည့်စုံသွားတယ်ဆိုတော့
ဦးကျော်မင်းဆွေနဲ့အတူတရားစွဲဆိုခံရတဲ့တရားစာရေးသားသူဒီတိရှကိုကိုမောင်ကိုတော့ဇွန်လအတွင်းကဗဟန်းမြို့နယ်တရားရုံးကတရားစီလွှတ်ပေးခဲ့တာဖြစ်ပါတယ်။အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ KNLA ကပလောင်လက်နက်ကိုင်အဖွဲ့ရဲ့မွေးရစီဝါတိုက်ဖြတ်ရေးအခမ်းအနားကိုသတင်းသွားယူခဲ့တဲ့ DVB သတင်းတော်2ဦးနဲ့ ARV သတင်းတော်2ဦးကိုတော့ဒီကနေ့တီဘောမြို့နယ်တရားရုံးကအာမခံပယ်ချခဲ့ပါတယ်။ဒီလိုပယ်ချခဲ့တာကိုအေယဝတီတရင်တော့ကိုသိန်းစော်ခေါ်ကိုလူဝီဝင်ရဲ့အကျိုးဆောင်တရားလွတ်တော်ရှေ့နေဒေါခင်မိမိကအခုလိုပြောပါတယ်။အဲ့
ဒါအမိန့်တော်ရဲ့အခြေခံဆိုလို့ရှိရင်လက်ရမန်ကိုဒီကစနေကြပဲတွေ့ရသေးတယ်လေ။ဒါတော့တော့ဘယ်မှမနေပါဘူး။ညောင်မှုကရင်တော့မပေါ်သေးဘူးပေါ့နော်။တော်သေးတဲ့ကြောင့်ဘာမှမရပယ်ချလိုက်တာ။ဒါတော့ရုံလုံးပါတော့ရှိလို့ရှိရင်ဆက်ပြီးတော့ရှောက်ပါတော့။
တရင်မီဒီယာကောင်စီအဖွဲ့ဝင်ဦးနင်းကျော်ကတရင်သမားတွေအားလုံးကိုအာမခံပေးတင်ကြောင်းအခုလိုပြောပါတယ
်။ဟိုဆက်ကနေတင်တဲ့ဆွဲခံနာတယ်တရင်တော့တောင်းလဲအာမခံရပြန်ပါနော်။ဒီကိတော့ဆက်ကနေတင်တဲ့ဆွဲတာကဟိုဆွဲတင်တဲ့ကိစ္စကိုမဟုတ်ဘူးနော်။ဘယ်နဲ့ကင်တုံးနေဟာမအားပြတဲ့ကြီးကြီးတွေနဲ့ဘာမှမဆက်နွယ်တဲ့ကိစ္စမဟုတ်ဘူးလား။ဟိုတိုင်းပြည်လုံးကအားလုံးသိရှိကြတဲ့ကိစ္စပဲ။ဒီကိတိုင်းကျတော့ဒီနမရရဲ့ဒီနမမလည်းဟိုစံပြင်းနေလို့လည်းမဟုတ်ဘူးဒီအမှုကိုတိုင်နေလို့လည်းမဟုတ်ဘူးဒီလိုနဲ့စဉ်းစဉ်းဖြစ်တဲ့အမှုစဉ်းစဉ်းဖြစ်တဲ့ပုံမှန်နဲ့ပြောတာမျိုးပဲဟိုသတင်းထားနိုင်တယ်ဆိုတော့တီဘောကအမှုလည်းဒီနမတုံးကအမှုလည်းအမကန်ပေးတင်တယ်လို့ကျွန်တော်ကယုံကြည်တယ်ဟိုကိုကျင်းင်းတွေကိစ္စကတော့အကျော်ကြီးတွေကကိုရပ်တင်တာပေါ့နော
်လက်ရှိဆွေးဆိုထားတဲ့ဥပဒေပုံမှန်ရဲ့အပေါ်မှာသူကအခုလိုတုံ့တက်ပါတယ်
ဆက်ကတော့ဒီလိုတော့အခုမိသားစုတော်ကတော့တည်ကြည့်လိုက်တဲ့ဟာကကျွန်တော်မြန်မာကမလုံလောက်သေးလို့ဖြစ်နေတယ်။ဒီအသေးစိတ်မှုဆိုတဲ့အပိုင်းကိုပြတ်ထွန်းပြတ်ထွန်းမပြတ်ထွန်းရင်လည်းအသေးစိတ်မှုဆိုတာဘယ်လိုဟာမျိုးကိုဆိုလိုလဲဆိုတဲ့ဟာမျိုးဖွင့်ဆိုခြင်းနဲ့ဟာမျိုးပါဖို့ဟိုအရေးကြီးလို့ရတယ်ကော။ဟိုနောက်တစ်ခါအမကပြေးရမယ်ဆိုတဲ့ဟာမျိုးလည်းဒီကဲဥပဒေရေးထုံးရအဲ့လိုမျိုးရေးတင်တယ်လို့ကျွန်တော်ထင်တယ်။ဆက်ကနေတင်နေကြတော့ဒီနေ့တော့တင်ရည်လုပ်နေတဲ့အချိန်မှာပြည်မီဒီယာတွေကဒီလိုမျိုးတရက်အတွက်စီးတယ်ပြည်ရင်းကိစ္စဆောင်ရွက်တဲ့အခါမှာဒီလိုမျိုးလုံထုံးလုံးကြီးရှိတဲ့လေဆိုရအောင်မျိုးကိုအတူရကလည်းဖြစ်ပြီးတော့ပြောတာမျိုးမဟုတ်တဲ့ဒီလိုမျိုးဖြစ်တဲ့ဆင်းရဲဆက်ပြောင်းတဲ့ဒီရင်းနဲ့ဆက်တဲ့ခင်ဗျအဲ့အမျိုးကိုဆင်းရဲနေနေလုံထုံးလုံးကြီးတကယ်အတိတ်ပြည်ညာပြည်နယ်လို့ကျွန်တော်ထင်တယ်
ဩဂုတ်လ2ရက်နေ့ကတော့ဆက်သွယ်ရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုမြို့သားလွှတ်တော်မှဆွေးနွေးခဲ့ပြီးမှပုံမှန်66ဂါကြီးပဲ့ချက်ရေးဟာမအောင်မြင်ခဲ့ပဲအမကန်ရနိုင်တဲ့ပုံမှန်ဖြစ်တာအတည်ပြုခဲ့တာဖြစ်ပါတယ်။ဇူလိုင်လ31ရက်နေ့ကလည်းပုံမှန်66ဂါကြီးနဲ့တရားစွပ်စွပ်ခံရတဲ့မြန်မာနောင်အက်ဒီတာချုပ်ကိုဆွေဝင်းကိုမန္တလေးမဟာအောင်မြင်မြို့နယ်တရားရုံးကအမကန်ပေးခဲ့ပါတယ်။ကိုဆွေဝင်းဟာသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဥဝေသူဟာပါရာဇိကကြပြီးဖြစ်ကြောင်းရေးသားခဲ့တဲ့နောက်မလအတွင်းမှာအမှုဖွင့်တင်ကြားခံထားရတာဖြစ်ပါတယ်။